မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်းကအချမ်းဖတ်ပြိပခါတွေရောကြစေရင်နှစ်ဖက်ပူးပေါင်းဆောင်ရွက်ဖို့ဒီမြန်မာဆွေရနဲ့ကချင်လူမျိုးရေးအဖွဲ့ KIU အကြားသဘောတူညီချက်ရရှိခဲ့တဲ့အပေါ်မှာကုလသမဂ္ဂတွေ့ရမှုချုပ်ဘန်ကီမွန်ကကြိုဆိုလိုက်ပါတယ်။နောက်ခိုင်မြဲတဲ့ငြိမ်းချမ်းရေးအတွက်နှစ်ဖက်စလုံးကဆောင်ရွက်ကြဖို့ကိုလည်း Mr. ဘန်ကီမွန်ကတိုက်တွန်းလိုက်ပါတယ်။အကြောင်းစုံကိုတော့ကိုသားညူဦးကပြောပြပေးပါမယ်ရှင်
။ကချင်ပြည်နယ်အတွင်းတိုက်ပွဲတွေရဆဲသွားဖို့မြန်မာဆွေရနဲ့ KIU ကြားမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အခြေအနေတွေပိုပြီးတော့တိုးတက်ကောင်းမွန်လာဖို့မျှော်လင့်တဲ့အကြောင်းအတွင်းမှုချုပ်ကနေပြီးတော့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံတည်းမှာနှစ်ဖက်ဆွေးနွေးပြီးတော့ရလာတဲ့ဒီသဘောတူညီချက်ကိုအတွင်းမှုချုပ်အနေနဲ့ကြိုဆိုတဲ့အကြောင်းအတွင်းမှုချုပ်ယုံပြောခွင့်ရသူမာတင်နက်စကီးကမနေ့ကဒီကုလသမဂ္ဂပုံမှန်သင်းစာရှင်းလင်းပွဲအတွင်းပြောခဲ့ပါတယ
်။ The Secretary General welcomed the joint statement issued by the country's peace making committee and the delegation of the Kachin Independence Organization in China.
အစိုးရညီညွတ်ရေးကော်မတီနဲ့ကချင်လူမျိုးရေးအဖွဲ့ KIO ကိုယ်စားလှယ်တွေတရုတ်ပြည်မှာပူးတွဲသဘောတူညီချက်ရခဲ့တာကိုအတွင်းမှုချုပ်ကကြိုဆိုပါတယ်။အဲ့ဒီအထဲမှာကချင်ပြည်နယ်ရင်းအကြမ်းဖက်ပြိပခါတွေရောကြသွားဖို့အစီအစဉ်လှုပ်ဆောင်ရေးသဘောတူညီထားကြပါတယ်
။ပြီးခဲ့တဲ့လတွေတွင် KIU ဘဟုထင်းချုပ်ရာလိုက်စားဒေသကိုမြန်မာဘက်ကထိုးစစ်ဆင်ခဲ့တဲ့နောက်ဒီနိုင်ငံတကာရောပြည်တွင်းကပါဒီပေါ်မှာစွန့်ရင်ပူပန်မှုတွေတိုးလာခဲ့တာပါ။ဒီနောက်ဒီပြီးခဲ့တဲ့လတုန်းကတော့မြန်မာနိုင်ငံဘက်ကမြန်မာဘက်ကနေပြီးတော့ထိုးစစ်တွေရက်လိုက်ပြီးဆိုပြီးတော့ဆူရဘက်ကကြေညာပေမဲ့တိုက်ပွဲတွေကရော့မသွားခဲ့ပါဘူး။တရုတ်နိုင်ငံဘက်ကကမကထလှုပ်ပြီးတော့နေဆက်ရွှေလီမြို့မှာနှစ်ဖက်ဆွန့်နေပြီးတဲ့နောက်တော့အချင်းနီရီတင်းမာမှုတွေရော့ကျလာတဲ့သဘောတော့တွေ့ရပါတယ်။2012ခုနှစ်ဇွန်လကလေးကစခဲ့တဲ့ဒီအစိုးရတပ်နဲ့ KIA ကြားတိုက်ပွဲတွေကြောင့်ဒေသအတွင်းမှာရှိတဲ့ရပ်သားဒုက္ခသည်9000ခွဲလောက်ဟာရက်ရွာတွေကိုစွန့်ခွာပြီးတော့ထွက်ပြေးခဲ့ကြပါတယ်။မြန်မာနိုင်ငံလွတ်လပ်ရေးရာပြီးကလေးကဖြစ်ခဲ့တဲ့လက်နက်ကင်တိုက်ပွဲတွေလုံးဝရပ်ဆဲသွားနိုင်ဖို့အခုလိုမျိုးဒီညဉ့်ဉိုင်းညှိနှိုင်းမှုတွေကနေပြီးတော့ဖြစ်ပေါ်လာလိမ့်မယ်လို့အတွင်းမှုချုပ်ကမျှော်လင့်တဲ့အကြောင်းလဲပြောခွင့်ရသူမာတီကပြောပါတယ်
။ The Secretary General urged the parties to continue their efforts towardsgenuine and sustainable peace in Kachin and expressed hope that the latest developments would result in a silence
in the Rima Simman B ခိုင်မြဲတဲ့ငြိမ်းချမ်းရေးရဖို့ဆက်ပြီးကြိုးပမ်းလှုပ်ဆောင်သွားကြရေးအတွင်းမှုချုပ်ကတိုက်တွန်းပါတယ်မြန်မာနိုင်ငံလွတ်လပ်ရေးရပြီးနောက်ပိုင်းပထမဆုံးအကြိမ်တနတ်တန်တွေရက်ဆဲသွားဖို့အခုနောက်ဆုံးဖြစ်ပေါ်တိုးတက်မှုကနေတဆင့်ဖြစ်လာလိမ့်မယ်လို့အတွင်းမှုချုပ်ကမျှော်လင့်ထားတာပါ
ကချင်ပြည်ပကပေါ်မှာစိုးရိမ်မှုတွေတိုးလာတာကြောင့်အတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးချံပေးပုဂ္ဂိုလ် VJ နမ်ဘီယာဟာမြန်မာနိုင်ငံကိုဖေဖော်ဝါရီလ3ရက်နေ့ကနေပြီးတော့6ရက်နေ့အထိရောက်ရှိခဲ့ပါတယ်။ KIA နဲ့မြန်မာဆွေရကြားတရုတ်နိုင်ငံဘက်မှဆွေးနွေးသဘောတူညီချက်ရပြီးနောက်တစ်နေ့ဖေဖော်ဝါရီလ5ရက်နေ့မှာတော့ Mr. နမ်ဘီယာဟာကချင်ပြည်နယ်မြကြီးနားကိုရောက်ခဲ့ပြီးတော့အဲဒီမှာတာဝန်ရှိသူတွေကိုရောစစ်ပြေးဒုက္ခသည်တွေကိုပါသူတွေ့ဆုံခဲ့ပါတယ်။ Mr. နမ်ဘီယာဟာသူ့ရဲ့ခီးစဉ်တွင်သမရယုံဝင်ကြီးတွေဖြစ်ကြတဲ့ဦးစိုးသိန်းနဲ့ဦးအောင်မင်းလူမှုကြီးကြပ်ရေးဝန်ကြီးဦးခင်ရပါဝင်အခြားအစိုးရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ကုလသမဂ္ဂရုံးကသတင်းထုတ်ပြန်ပါတယ်။ရန်ကုန်မှာတော့အခြားရပ်ဖက်လူမှုအဖွဲ့အစည်းတွေတာဝန်တွေနဲ့ပါတွေ့ဆုံခဲ့တယ်လို့သိရပါတယ်။ကချင်အရေးကိစ္စနဲ့ဒါနဲ့ပတ်သက်တဲ့ဆက်နွယ်ချက်တွေကိုအဓိကထားပြီးတော့ဆွေးနွေးခဲ့တယ်လို့သိရပါတယ်။အစိုးရနဲ့ KIA ကိုကြားဆွေးနွေးညှိနှိုင်းမှုရလဒ်တွေနဲ့အထူးသဖြင့်တော့ဒီကချင်ပြည်ပခရောကြဖို့အတွက်စောင့်ကြည့်ရေးစနစ်ထားမယ်ဆိုတဲ့အပေါ်မှာကုလသမဂ္ဂအနေနဲ့ထောက်ခံအားပေးတဲ့အကြောင်းပြောခဲ့တယ်လို့သိရပါတယ်။တချိန်ထဲမှာပဲဒီကုလသမဂ္ဂအပါအဝင်နိုင်ငံတကာလူသားချင်းစာနာကူညီရေးအဖွဲ့တွေကချင်ပြည်နယ်တဲကဒုက္ခသည်တွေကိုကူညီပေးဖို့ကိုမြန်မာဆွေရကခွင့်ပြုပေးလိုက်ပါတယ်။အရင်တုန်းကတော့ဒီ KIA ထင်းချုပ်ရာဒေသတွင်းကဒုက္ခသည်စခန်းတွေမှာရှိနေတဲ့ကချင်အရက်သားတွေကိုနိုင်ငံတကာအကူအညီပေးရေးကိစ္စလူညွန့်ရေးအကြောင်းပြချက်နဲ့မြန်မာဆွေရဘက်ကခွင့်မပြုခဲ့ပါဘူးခင်ဗျာ။